မော်တာဆိုင်ကလုံးပုံနိုင်ရဲ့အရှင်ကြောင့်မိုးများရေကြီးမြေပြိုမှုစတဲ့တဘာဝဘေးအန္တရာယ်ဖြစ်နိုင်ခြေရှိတယ်လို့ဂျပန်အာကာသစူးစမ်းလေ့လာရေးအေဂျင်စီရဲ့သတင်းပေးချက်ကြောင့်လူမှုဝန်ထမ်းကစားရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးကနေတဘာဝဘေးအန္တရာယ်ကာကွယ်နိုင်မှုတက်ဆိုင်ရာဒေတာတွေရဲ့အစိုးရအဖွဲ့ကိုညွှန်ကြားလိုက်ပါတယ်။ဒေတာခန့်အစိုးရအဖွဲ့တွေအနေနဲ့လည်းတဘာဝ
နယ်ကရင်ပြည်နယ်နဲ့စနင်္သာရီတိုင်းဒေသကြီးတွေမှာဖြစ်ပေါ်လာနိုင်တဲ့သဘာဝဘေးရန်တွေကိုကြိုတင်ကာကွယ်နိုင်ဖို့သက်ဆိုင်ရာတိုင်းပြည်နယ်ဌာနဆိုင်ရာတွေကိုသတိပေးအကြောင်းကြားထားတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချဆိုင်ရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ်
ကျွန်တော်ကနေပြီးတော့ဆိုင်တကြီးမုံလဲရောက်ဆက်တွေရတော့ဒီကြီးရလို့မြေပြူရလို့ရှိနေတယ်ဆိုတော့ကျွန်တော်ကဒီလိုဒီလိုအသိပေးတော့ဆိုင်ကရတာဖြစ်ပါလေခင်ဗျသူပြန်လာတော့မိုးရွာသွားမှုများနိုင်တယ်ပေါ့နော်မိုးရင်ကြီးလည်းမတက်နိုင်နဲ့ဘူးကြီးအချိန်နောက်မလို့ပေါ့မိုးရွာသွားမှုများနိုင်တဲ့အတွက်ကြောင့်ဒီတောင်ပိုင်းဒေသကြီးမှာအထူးသတိပြုဖို့လိုပါတယ်ဒီကြီးနိုင်ပါနဲ့ကျောက်ရဲ့နေရာကြီးမြေပြူရာကြီးလည်းဖြစ်နေပါတယ်ပေါ့ဒါမျိုးကိုပြောတာပါခင်ဗျအဲ့တော့ဆိုင်တကြီးဒီလိုရတော့အသိသတိနဲ့နေကောင်းတယ်ဆိုကျွန်တော်ကထပ်ဆက်အသိပေးရသူတင်ပြနေတာဒီထုတ်တာပါခင်ဗျ
မင်္ဂလာပင်လယ်အော်သွင်းဖြစ်ပေါ်ခဲ့တဲ့အပူပိုင်းမုန်တိုင်းမာရတာဟာကုန်းပင်ပန်းကိုဝင်ကြီးပြက်ပြက်သွားပြီးမဲ့မုန်တိုင်းရှင်ကြောင့်မြန်မာနိုင်ငံတောင်ပိုင်းဒေသတွေကိုဥတီလာနိုင်ပြီးတနင်္လာနေ့ကမိုးရိပ်ချိန်10မီလီမီတာ၊သုံရသရမ3ခုလက်မကနေ30မီလီမီတာ၊တိတ်သရမ18လက်မတွင်ရွာသွန်းနိုင်ချေရှိပြီးသုံးရက်တွင်မိုးကြီးနိုင်တယ်လို့ဂျပန်အာကာသစူးစမ်းလေ့လာရေးအေဂျင်စီကလည်းသတင်းပေးပို့လာတယ်လို့ဝန်ကြီးဒေါက်တာဝင်းညာအေးကပြောပါတယ်မွန်တနင်္လာရီနေ့ကရင်ပြည်နယ်တွေမှာနောက်82နှစ်တွင်ရေကြီးတာမြေပြူတာတွေရှိနေကြောင်းနဲ့ကြိုတင်ကာကွယ်နိုင်ဖို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချဆရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကနေမနေ့ကကြေညာထားပါတယ်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချဆရေးဝန်ကြီးဒေါက်တာဝင်းမြတ်အေးရဲ့သတင်းပေးပို့ချက်အရကရင်ပြည်နယ်အစိုးရဖွဲ့အနေနဲ့ကရင်ပြည်နယ်တွင်းမှာသဘာဝဘေးရန်ရဲ့ကြိုတင်ပြင်ဆင်မှုတွေလှုပ်ဆောင်နေတယ်လို့သာသနာရေးဝန်ကြီးဦးမင်းတင်ဝင်းကပြောပါတယ်
။ကျွန်တော်တို့ကပတ်ဟံပေါ်မှာ storm shelter ပို့တာနောက်တစ်ခုက flying boy ပဲမှာဆိုရင်ချိန်ဘူးဆိုတဲ့ရွာကြီးတယ်အဲ့ဒါနည်းနည်းအဲပြအမြင်နည်းနည်းလိုက်တာအဲအမြင်နည်းနည်းကစူပါမှာ storm shelter တခုအဲ့လိုကျွန်တော်တို့ဆောက်လုပ်ထားတာပေါ့ဆောင်းတဲ့ကြီးရောအောက်ဆိုရင်မူဒီလိုအရောက်သတိပေးတာပါမိုးရင်လည်းမှတော့တော့များနိုင်ပါတယ်ဆိုလိုဥဝင်းမြေတို့ရှင်ကြားရတဲ့မျိုးလည်းအောက်ဆိုမူကြီးရောအောက်ဆိုမူတို့အလားပြုတ်ထားတဲ့အားလုံးဟိုကျွန်တော်တို့တို့နှိုးစော်ထားပြီးသားလည်းဖြစ်တယ်ကျွန်တော်တို့ဆွေးရင်တာကလိုင်းပွဲမျိုးညီနာတော်ကော်ကရိတ်မျိုးနဲ့ညီကနာညီနာတော်အကုန်လုံးကိုကျွန်တော်တို့ဟိုရေမြုပ်နိုင်တဲ့ area မှာမများဘူးလေကျွန်တော်ပြောထားပြီးသားဖြစ်ပါတယ်ညီညီပြုံနိုင်တဲ့ပန်းတော်မျိုးနဲ့တူမျိုးပဲကျွန်တော်ပြောထားပြီးသားဖြစ်ပါတယ
်တနည်းလိုက်တိုင်းဒေသကြီးဘက်မှာလည်းသဘာဝဘေးအန္တရာယ်ကြိုတင်ပြင်ဆင်မှုတွေလှုပ်ဆောင်နေတယ်လို့တိုင်းလှုပ်တော်သုတေယဥက္ကဋ္ဌဦးကြည်စိုးကပြောပါတယ
်ကျွန်တော်တိုင်းလိုက်တိုင်းဒေသကြီးသဘာဝဘေးအန္တရာယ်ကကြိုတင်ကာကွယ်ရေးလုပ်ငန်းတွေအတွက်အစဉ်တည်းအောင်လို့တော့ကျွန်တော်တို့သက်ဆိုင်ရာဌာနတွေပေါ်ဆက်ရတော့ဒီကျွန်တော်ပြင်ဆင်ထားပါတယ်
။မွန်ပြည်နယ်ဘက်မှာသဘာဝဘေးအန္တရာယ်အတွက်ကြိုတင်ပြင်ဆင်ထားတဲ့အကြောင်းကိုတော့မွန်ပြည်နယ်အစိုးရဘက်ကယုံပြောရေးစုခွေးရှိသူဦးမြင့်တန်းဝင်းကအခုလိုပြောပါတယ
်။မွန်တိုင်းရဲ့ပတ်သက်တော့ကျွန်တော်တို့ပြည်သူအတိတ်တရားမှားတွေကိုကျွန်တော်ခရိုင်တွေကိုအကြောင်းကြားထားတယ်။အဲ့ဒါဆောင်ရမယ်ဟလာလို့ကဲကဲဟလာတဲ့ဒီတဘာဘေးရနဲ့ဖြစ်ခဲ့ရင်ကိုကြီးကလည်းဆောင်ရှောက်ဖို့လည်းဟလာငွေရင်အားတော့ပစ္စည်းအင်အားအတွက်ကိုလည်းအားလုံးအစ်နဲ့ဆောင်ရထားတယ်
ဧပြီလ15ရက်နေ့ကစပြီးတော့မရတာဆိုင်ကလုံးမုံတိုင်းတက်ကတ်မှုကြောင့်ရခိုင်ပြည်နယ်မအောင်မြို့နယ်တောင်ကုန်းကြောက်ကျူနယ်တန်လွဲမြို့နယ်တွေအေရဝတီတိုင်းဒေသကြီးဘက်မှာဆိုရင်မော်လမြိုင်ကျွန်း၊ဟင်္ဒရာ၊လပုတ်တာ၊ဟန်ကြီးကျွန်း၊မကွေးတိုင်းဒေသကြီးမှာဆိုရင်မင်းဘူးနဲ့မြို့သိမ်းမြို့နယ်တွေမှာအရင်မိုးလန်တာ၊အိမ်ပျက်စီးတာ၊နေရာကျိုကျတာတွေဖြစ်ပွားခဲ့တယ်လို့အစိုးရကနေသတင်းထုတ်ပြန်ထားပါတယ်ဧပြီလ15ရက်နေ့ကစပြီးတိုက်ခိုက်ခဲ့တဲ့မုံတိုင်းကြောင့်ရခိုင်ပြည်နယ်ပြင်မှာအင်ဂျင်146လုံးပျက်စီးခဲ့တယ်လို့အေရဝတီတိုင်းဒေသကြီးဘက်မှာလူ4ဦးထိသေဆုံးခဲ့ပြီးအင်ဂျင်60နီးပါးပျက်စီးသွားခဲ့ပါတယ်။မုံတိုင်းကြောင့်ပျက်စီးဆုံးရှုံးမှုအခြေအနေတွေကိုရခိုင်ပြည်နယ်ဘက်ကလွှဲပြီးဂျန်နယ်ဒေသတွေမှာအတိမပြုနိုင်သေးဘူးလို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချဆိုင်ရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ်။ဒီ
တိုင်းကတော့ကြာမှုတွေ့ပြီးတယ်။ဂျန်နယ်နေရာကြာမှုတွေ့ပြီးဒီတိုင်းကကြာမှုတွေ့ပြီးတော့380ကျော်လောက်ဒီလိုပါတယ်ခင်ဗျာ။ကျုပ်တို့မှာတော့
နည်းတယ်လို့ပဲပြောရမှာပါနော်။ဒီကနေ့မိုးလေဝါဒနဲ့ဇလပေသရဲ့ခံမှန်းချက်ကတော့တနင်္လာနေ့တိုင်းဒေသကြီးကချင်းပြည်နယ်၊ကျန်းပြည်နယ်၊ချင်းပြည်နယ်၊ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ကြားမိုးသစ်ချုံရွာနိုင်ပြီးရွာရံပြန်လုံး60ရှိနေပါတယ်။မြမပြည်နယ်ပြည်မှာလှိုင်းသိမ်းသိမ်းရှိနေပါတယ်။ကြာသာပတိနေ့နယ်နယ်စည်းခံမှန်းချက်ကတော့စကိုင်းတိုင်းဒေသကြီး၊မန္တလေးတိုင်းဒေသကြီး၊တနင်္လာနေ့တိုင်းဒေသကြီး၊ကချင်းပြည်နယ်၊ကျန်းပြည်နယ်၊ချင်းပြည်နယ်နဲ့မွန်ပြည်နယ်တို့ဘက်မှာနေရာကွက်ကြားမိုးသစ်ချုံရွာနိုင်ပြီးရွာရံပြန်လုံး80ဖြစ်ပါတယ်ခင်ဗျာ။